ီအောင်စုလွှတ်တော်ကဒေတာဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေအတွက်တစ်နှစ်ကိုငွေကျပ်သိန်း1,300ဆွဲဖို့ဆိုရက်ဒီအတီးပြုချက်ကိုသမရစီကတဝန်လွှာပေးပို့တယ်ဆိုတော့ဒီတဝန်လွှာထဲမှာအဓိကဘာတွေများအကြောင်းကြားထားတာလဲရှင်ဘာတွေများရေးထားတာပါလဲရှင
်သူ့ရဲ့သဘောထားတွေကိုသူပြန်ပြောဒီကိုသိစေချင်လို့ပေးတာပေါ့လေသမရကတော့ဒါအစိုးရအုပ်ချုပ်ရေးပိုင်းဆိုင်ရာလုပ်ငန်းဖြစ်တယ်လွှတ်တော်ကတော့ဒါတွေကစဉ်းစားဖို့တင့်တယ်ပေါ့လွှတ်တော်ကမလုတ်တင်မှုဆိုတဲ့သဘောမျိုးပါပဲဆိုလိုတာကတော့ဒါတွေကိုဂရုစိုက်ဖို့ဂရုစိုက်ပြီးဆောင်ရွက်ဖို့ဒါတွေကဖွဲ့စည်းပုံအခြေခံဥပဒေမညီဘူးဖြစ်သွားနိုင်တယ်အဲရှုပ်လာနိုင်တယ်ပေါ့လေအဲ့ဒီသဘောမျိုးပြောတာပါတတိပြည့်တဲ့သဘောမျိုးလဲကြတာပေါ့
ဟုတ်ကဲ့အဲ့ဒါကဘယ်ကိုအကြောင်းကြားတာလဲရှင်လွတ်တော်ကိုအကြောင်းကြားတာလားအဖွဲ့အစည်းကိုဘယ်လို
Yes လွတ်တော်ကိုအကြောင်းကြားတာပါ
ဟုတ်ကဲ့
ပြည်တော်စုလွတ်တော်ကိုအားလုံးနဲ့ဆိုင်တာပေါ့လေ
ဟုတ်ကဲ့ဆိုတော့ဘယ်နေ့ကအကြောင်းကြားတာပါလဲရှင်
အဲ့ဒါဒေတော်မမမီစာတော့အင်္ဂလိပ်စီမေးမရောက်သေးဘူးဒီနေ့ပဲဒါလွတ်တော်ရုံးမှရောက်လာတော့အားလုံးဒီမှာရှိတဲ့အဖွဲ့လေးတွေထိုင်ပြီးမှဝိုင်းဆွေးနွေးကြတာပါ
ဟုတ်ကဲ့ဆိုတော့တမရပေးပို့တဲ့တဝင်လာတဲ့မှာဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့ထောက်ပြထားတဲ့အချက်ပါလားရှင
်အဲ့ဒါတွေလည်းနည်းနည်းပါးပါးတော့ပါတာပေါ့လေဒါပေမဲ့လို့အမြင်ချင်းကတော့မတူဘူးပေါ့လေဖွဲ့စည်းပုံအခြေခံကိုဖန့်ကျင်တာမဟုတ်ဘူးကျော်လွန်တာမဟုတ်ပါဘူး
ဆိုအခုလိုမျိုးသမရကပြည်တော်စုလွှတ်တော်ကချထားတဲ့ပြဋ္ဌာန်းချက်ဥပဒေတစ်ခုကိုသမရကအခုလိုပြောလာတာဆိုတာဘာကြောင့်ပါလဲဥတီခွန်မြတ်ရဲ့သုံးသက်ချက်နဲ့သဘောထားသိချင်ပါတယ်ရှင်
။ကျွန်တော်သုံးသက်ချက်ကတော့အရင်ကဒါတွေမရှိခဲ့ဘူးလွှတ်တော်ပေါ်လာပြီးမှဒါတွေရှိတာပဲ။ဆိုတော့နိုင်ငံတော်ရဲ့စီမံကိန်းကြီးအရင်ကလည်းစီမံကိန်းကြီးအများကြီးလုပ်ခဲ့တာပဲ။ဒါမဲ့တကယ်တမ်းကျတော့လူထုတွေရဲ့အကျိုးကျေးဇူးကိုဟုတ်လားတိတိယယောက်မပေါ်တောင်းနိုင်တဲ့စီမံကိန်းကြီးလည်းအများကြီးရှိခဲ့တယ်တကယ်တော့နန်းကြတော့လက်တော်အပြင်ဒီကိစ္စကတော့လူထုမှာပေါ့လူထုပေါ်မှာပို့ပြုပြီးလူထုကိုအခြေခံပြီးလူထုရဲ့လက်တော်လိုအပ်နေတဲ့ကိစ္စတွေကိုဒါဖြည့်ရှင်းပေးတဲ့သဘောမျိုးဖြစ်ပါတယ်လူထုရဲ့အလိုဆန္ဒကိုကျွန်တော်တို့ဖြည့်ရှင်းပေးဖို့ဆောင်ရွက်ခြင်းပဲဖြစ်ပါတယ
်ဟုတ်ကဲ့တနည်းအားဖြင့်တော့လွှတ်တော်နဲ့အစိုးရကြားလုပ်ငန်းပိုင်းဆိုင်ရာတွေထဲမှာရောရောထွေးထွေးပေါ့ဒီအခြေအနေစိုးရိမ်တဲ့ပုံစံမျိုးရှိတယ်လို့ရောဦးတီခွန်မြတ်သုံးသပ်ပါလား
အဲ့လိုဓမ္မရာကြီးအဲ့တော့အဲ့လိုမြင်မှာပေါ့လေမြင်လို့ဒါဒီဘလူလာအပင်နဲ့မလူလာအတဲ့ unwanted consequences မလူလာအတဲ့အကျိုးတရားတွေပေါ်ပေါက်လာနိုင်တယ်ဆိုတဲ့သဘောမျိုးဟိုဒီဟိုအကြောင်းတဝန်လာပြေးပို့လာတာတို့ဆရာလည်းဒီတဝန်လာကိုဟာလာရှင်းရှင်းလင်းလင်းဖြစ်သွားအောင်ပြန်တင်ပြရမှာပဲလေ
ဒါဆို
လို့ရှင်းသွားမယ်လို့ထင်ပါတယ်
သမရရဲ့တဝန်လွှာနဲ့ပတ်သက်ပြီးတော့ဥတီခွန်မြတ်တို့စီဝေးတွေလည်းလောက်ကြရဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဒီအကြောင်းကြားစာနဲ့ပတ်သက်ပြီးတော့ဗာဆက်လုပ်မယ်လို့ဆုံးဖြတ်ချက်ချထားတာမျိုးရှိပါလဲရှင်
။ဒါကတော့တမနာကိုပြန်ရှင်းလင်းပြရမှာပဲ။တမနာကိုကျွန်တော်တို့ရဲ့ရည်ရွယ်ချက်တာပါ။ဒီလူတွေရဲ့အကျိုးအတွက်ဘယ်လိုဖြစ်ထွန်းနိုင်လဲ။ဒါတွေကိုတမနာရဲ့စိတ်ပူပြီးမှပြောတာလဲနေမှာပေါ့လေ။အဲဒါတွေကတော့ကျွန်တော်တို့ဒါတမနာကိုကျွန်တော်တို့နားလည်သဘောပေါက်အောင်ရှင်းပြရမှာပဲ
။ဟုတ်ကဲ့။အထူးသဖြင့်တော့ဒီရမုံငွေတွေကဒေသဆိုင်ရာဖွံ့ဖြိုးရေးတွေအတွက်ဘယ်လိုမျိုးသုံးစွဲရမှာလဲဆိုတော့ဘယ်နေရာတွေမှာအဓိကသုံးစွဲမှာပါလဲရှင
်လူထုပေါ်မှာအခြေခံပြီးဒီဟောလေနိုင်ငံတော်စီမံကိန်းတို့เนาะပြည်နယ်အစိုးရတို့သူတို့ကြံခဲ့တဲ့လုပ်ငန်းတွေပြည်သူတွေကတကယ်လိုအပ်တဲ့လုပ်ငန်းတွေကိုအကောင်အထည်ပေါ်ဆောင်ရွက်ဖို့ကျွန်တော်တို့ကဖြည့်ဆည်းပေးတဲ့သဘောမျိုးပါကျွန်တော်တို့ကိုယ်နဲ့အဲ့ဒီငွေဆိုင်ပြီးလုပ်မှာမဟုတ်ဘူးလူထုကိုတော့ပြင်ဘာလို့ပါဆိုတော့လူထုရဲ့တင်ပြချက်အရာကျွန်တော်တို့ကသိန်း90ထဲမပိုတဲ့လုပ်ငန်းလေးတွေပေါ့လေဥမာခြေလက်လမ်းတို့အဓိကတော့ရေပီးရေရရှိရတောက်ရေတိုင်းရရှိရဒါတွေကိုလုပ်အဓိကလုပ်ပေးရတာပါ
ဟုတ်ကဲ့ဥတီခွန်မြတ်ကျေးဇူးများကြီးတင်ပါတယ်ရှင်